မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတာနှစ်နှစ်ပြည့်အချိန်မှာပဲအမေရိကန်ပြည်ထောင်စုဝါရှင်တန် DC အပါအဝင်ကမ္ဘာမြို့ကြီးအသီးအသီးမှာအဝေးရောက်မြန်မာရေးလှုပ်ရှားသူတွေကမနေ့ကစနေနေ့မှာဆန္ဒပြခဲ့ကြပြီးအာဏာသိမ်းစစ်ကောင်စီကိုပုံမဖိအားပေးတံခတ်ရေးယူဖို့နဲ့မြန်မာဒီမိုကရေစီရေးလှုပ်ရှားမှုကိုပုံမထောက်ခံကူညီဖို့တိုက်တွန်းတောင်းဆိုခဲ့ပါတယ်ဝါရှင်တန် DC တဝိုက်ကမြန်မာအင်အားစုတွေကတော့သမ္မတအိမ်ပြူတော်ရှေ့မှာလာရောက်ဆွေးနွေးခဲ့ကြပြီးတောင်းဆိုဆန္ဒပြခဲ့သလိုသမ္မတဂျိုးဘိုင်ဒန်ကိုလည်းအိတ်ဖွင့်ပေးစာတစ်စောင်ပေးရခဲ့ပါတယ်။အဲဒီစာမှာမြန်မာစစ်တပ်ကိုအချမ်းဖက်အဖွဲ့အစည်းအဖြစ်တမ်းမဖို့အပါအဝင်အဓိကအချက်၃ချက်ပါဝင်တယ်လို့ဥဆောင်လှုပ်ရှားသူတူဖြစ်တဲ့ကိုရင်အေးကပြောဆိုခဲ့ပါတယ
်။စစ်ကောင်စီကိုအချမ်းဖက်အဖွဲ့အစည်းတစ်ခုဖြစ်တမ်းမဖို့ကျွန်တော်တောင်းဆိုတာလေ။နံပါတ်၄အချက်ကတော့တကယ်အဓိကစစ်ကောင်စီကိုဝင်ဝင်ပေးနေတဲ့ MOG ကိုစတင်မဆက်ပေးပါလို့တောင်းဆိုတယ်။စစ်ကောင်စီကနေတဲ့နေချောင်းတွေတုံးပြီးတော့မှပြည်သူလူထုကိုဖူးကျဲတယ်။နေချောင်းတက်ခိုင်းမှုလုပ်နေတဲ့ကြောင့်အားတွေကိုရပ်တန့်ပြီးတော့တိုက်လေရင်မှပိုးတဲ့ဒေသီတွေကိုတင်ပို့မှုတွေရပ်ဆိုင်မှုစစ်လက်နက်ပစ္စည်းတွေကိုအဲဒါတွေကိုကန့်သတ်ဖို့အဓိက၃ချက်ကိုကျွန်တော်တောင်းတာဖြစ်ပါတယ
်။ဖေဖော်ဝါရီလပထမပတ်အတွင်းတကဘာလုံးလှုပ်ရှားမှုလှုပ်တာဖြစ်ပြီးအမေရိကန်ပြည်ထောင်စုမှရှိတဲ့မြန်မာအဖွဲ့အစည်း30ကျော်အပြင်ဟောင်ကောင်ကမ်ဘောဒီးယားနဲ့အမေရိကန်အဖွဲ့အစည်း10ဘွယ်လည်းပါဝင်ပါတယ်။ဒီချိန်ထဲမှာပဲဆန်ဖရန်စစ္စကိုမြို့မှာလည်းမြမအင်အားစုတွေစုစည်းပြီးမြို့တော်ခမ်းမရှိမှဆန္ဒပြကြပါတယ်။ဒါ့အပြင်အွန်လိုင်းဆွေးနွေးပွဲများအွန်လိုင်းလှုပ်ရှားမှုများကိုလည်းဒီရက်သက်တပတ်အတွင်းပြုလုပ်ခဲ့ပါတယ်။နယ်သာလန်နိုင်ငံမှာတော့ဂယူနာအဖွဲ့ကဥဆောင်ပြီးဒရိုက်တာကိုပေါ့ရဲ့ရောင်နီလာယာလမ်းရုပ်ရှင်ကိုအမ်စတာဒန်မြို့တော်ကရုပ်ရှင်ရုံမှာပြသခဲ့ပြီးဘယ်လ်ဂျီယံ၊ဂျာမနီစတဲ့နိုင်ငံတွေကမြန်မာတွေလည်းလာရောက်ခဲ့ကြပါတယ်။